စ်ပွဲတွေရက်တက်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ခေါင်းဆောင်သုံးဦးကိုတမတော်ကိုဂုံတိတ်ကညှို့နှံအောင်အကြီးညိုပြအောင်လုပ်ခဲ့တဲ့ဆိုပြီးအသက်ရေဖြတ်မှုပုံမှန်900နဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစွဲဆိုထားတာကိုစွဲချက်တင်မှုအတွက်မြစ်ကြီးနားမြို့နယ်တရားသူကြီးကဒီကနေ့တနင်္လာနေ့မှာပဲလက်ခံကြောင်းဆုံးဖြတ်ချက်ချလိုက်ပါတယ်။အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားသူတွေကိုစွဲချက်တင်မှုမြစ်ကြီးနားမြို့နယ်တရားသူကြီးကအမိန့်ချမှတ်လိုက်တာဟာမြမငြိမ်းချမ်းရေးဖော်ဆောင်နေမှုနဲ့မြမနိုင်ငံရဲ့တရားစီရင်ရေးအပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့တရားစွဲဆိုခံရသူတွေဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းကနေတမျိုးလုံးလှည့်လည်ပြီးငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ချီပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်3ဦးဖြစ်တဲ့ဦးဇော်ချက်ကိုလန်းဆောင်တဲ့ဒေါ်နန်ပူတို့ကိုတက်မတော်ကိုဂုံတိတ်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့မြို့နယ်တရားသူကြီးကစွဲချက်တင်မှုဆုံးဖြတ်ခဲ့တဲ့မြစ်ကြီးနားမြို့နယ်တရားရုံးတရားခွင်ရဲ့အခြေအနေကိုတော့တရားစွဲခံရသူတွေကတဦးဖြစ်တဲ့ကချင်လူငယ်ငိမ့်ချဲရေးလှုပ်ရှားသူကိုလန်းဆောင်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပြပါတယ်
။မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဘက်ကနေတရားလိုလို့ပြီးမှတမတော်ကိုတည်ရဲဖြတ်စေတယ်ဆိုမှဦးတိုက်လျှောက်လာကိုရုံချင်း15ချင်းတော့မှကျွန်တော်တို့ကိုဆွဲချက်တင်တဲ့အမိန့်ကိုချလိုက်ပါတယ်ဆိုတော့ဆွဲချက်တင်တဲ့အမိန့်ချလိုက်တဲ့အပေါ်မှာတော့ကျွန်တော်တို့ကဒါလုံးဝတရားမျှတမှုမရှိဘူးမတရားတဲ့ဆွဲချက်တင်တဲ့အမိန့်လို့ကျွန်တော်တို့အဲ့လိုမျိုးခံယူထားပါတယ်တကယ်လို့တက်တယ်တယောက်ဆိုရင်ရုံချင်းမချင်းစလုံးကျွန်တော်တို့မလာဘူးဆိုတော့ဒါကြောင့်ပြေးလိုက်တယ်ဆိုတော့ခိုင်လုံတိကျမှုမရှိပဲနဲ့ကျွန်တော်တို့တို့အပေါ်မှာဆွဆွဲပြီးမှတရားစစ်ဆိုထားတဲ့အပေါ်မှာခိုင်မုံမရှိပဲနဲ့တရားသူကြီးကကျွန်တော်တို့ကိုဆွဲချက်အမိန့်ချလိုက်တဲ့ဟာကတော့ကျွန်တော်တို့ကတော်တော်လေးတရားသူကြီးနဲ့ကျွန်တော်တို့ဒီတရားစီရင်ရေးအပေါ်မှာကတော်တော်လေးစိတ်မကောင်းဖြစ်နေတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီကိုလောင်းဆောင်တို့ဘက်ကအခုလိုမျိုးတရားသူကြီးကနေပြီးတော့စီရင်ချက်ချဖို့အမိန့်ချလိုက်တဲ့အတွက်ကြောင့်မလို့ဆက်ပြီးတော့မှဒီတရားခွင်မှာဒီရှေ့နေတွေရောကိုလောင်းဆောင်တို့ဒီတရားဆွဲဆိုခံရတဲ့လူတွေကရောဆက်ပြီးတရားဥပဒေပိုင်းကတရားဥပဒေပိုင်းဆိုင်ရာအရာဆက်ပြီးတော့မှဒီရင်ဆိုင်သွားကြဖို့ပြင်ဆင်နေတဲ့အနေအထားပေါ့နော်
ကျွန်တော်တို့အပေါ်မှာဆက်ချက်တင်တဲ့အမိန့်ချလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆက်လက်ပြီးမှကျွန်တော်တို့ရဲ့ဒီတက်တဲ့အထောက်အထားနဲ့ကျွန်တော်တို့ကဥပဒေအတိုင်းအရကျွန်တော်တို့ကဒါအယူခံသွားမယ်ဆက်ချက်အမိန့်ကိုပြီးရင်ကျွန်တော်တို့ကဒါအပြစ်မရှိကြောင်းကိုကျွန်တော်တို့ဆက်လက်ထုတ်ချင်ပြီးမှတက်တဲ့ပြသွားမှာပေါ့နော်
ဒီ NND ဆိုရနေတဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်လို့လည်းပြောတယ်။နောက်မျိုးသားရင်ကြားစီလည်းလုပ်မယ်လို့ပြောတယ်။နောက်ဒီတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးတွေဖော်ဆောင်ဖို့အတွက်တို့ရဲ့အဓိကဦးစားပေးအနေနဲ့ဆောင်ရွက်မယ်ဆိုပြီးတော့ NND ဆိုရဘက်ကနေပြီးတော့တောက်လျှောက်ပြောဆိုလာတာရှိတယ်။ဆိုတော့အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားနေတဲ့သူတွေအပေါ်မှာဒီလိုမျိုးတက်မတော်ကိုအကြီးညိုပြက်စီတယ်ဆိုပြီးတော့မှဆွဲချက်တင်မှုဆုံးဖြတ်ချက်ချလိုက်တဲ့အနေအထားပေါ်မှာကိုလောင်းဆောင်တို့ဒီကချင်ငြိမ်းချမ်းရေးလှုပ်ရှားတဲ့သူတွေအနေနဲ့ဗာများသတင်းစကားပါကျင်တာရှိပါလိမ့်ရှင့်။
အဲကျွန်တော်တို့ဒီနိုင်ငံတော်တမတကိုလိမ့်မူပြီးမှကျွန်တော်တို့ဒီမချီနာခရစ်ယာန်ကောင်ဆယ် MCC ကလည်းကျွန်တော်တို့စာရေးတင်ဖို့တဲ့သူတို့ပြင်ဆင်နေတယ်ဆိုတာကျွန်တော်တို့ကြားသိရပါတယ်ဆိုတော့တရားစီရင်ရေးကလည်းကျွန်တော်တို့အပေါ်မှာမကျွန်တော်တို့မယက်တီပဲနဲ့ဒီဥပဒေအတိုင်းကျွန်တော်တို့မဆောင်ရွက်တဲ့အပေါ်မှာကတော့ကျွန်တော်တို့ဒီမြင်းချင်းရေလှုပ်ဆောင်တဲ့အပေါ်မှာမိဘပြည်သူတွေရဲ့ယုံကြည်မှုတွေကတော့ပူပူပြီးမှကျွန်တော်တို့စာစင်တာနေတဲ့အခြေအနေတွေဒါဒီတရားစီရင်ရေးအပေါ်မှာကျွန်တော်တို့ထင်ရှားမှုတွေကျွန်တော်တို့သိရပါတယ်
တရားစွဲဆိုဖို့စီရင်ချက်ချခံထားရတဲ့ကချင်ခေါင်းဆောင်၃ဦးဟာလက်တလုံးမှာတော့သူတို့ကိုတရားသူကြီးကတရားရုံးကအာမခံပေးထားပြီးတော့တရားဥပဒေနီလန်အရာဆက်လက်တရားရင်ဆိုင်သွားကြဖို့ပြင်ဆင်နေကြပါတယ်။သူတို့ကိုဆွဲဆိုထားတဲ့ပုံမှန်900ကတော့မိသူကိုမဆိုတခြားသူတဦးကိုအသေးဖြတ်မှုတစ်ခုကျွလွန်နေဆိုရင်ထိုသူအားထောင်ဒဏ်2နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေပြစ်ဒဏ်2ရက်စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ရှင်။